ပြီးခဲ့တဲ့နှစ်ထိုင်းရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ Move Forward Party ခေါင်းဆောင် Peter Lingerud ကိုနိုင်ငံရေးလုံခြုံရေးပိတ်ပင်ထားတဲ့အမှုကိုဖျက်သိမ်းပြီးတော့လွှတ်တော်အမတ်ဖြစ်ပြန်ပြီးခန့်အပ်ကြောင်းထိုင်းနိုင်ငံရဲ့အခြေခံဥပဒေတရားရုံးကဒီကနေ့ပဲဆုံးဖြတ်လိုက်ပါတယ်။ရွေးကောက်ပွဲမှာမဲအများဆုံးရခဲ့တဲ့ MFP Party ခေါင်းဆောင်အသက်43နှစ်အရွယ် Peter Lingerud ကိုပြီးခဲ့တဲ့နှစ်ဇူလိုင်လမှာလွှတ်တော်အမတ်အဖြစ်ကနေပြီးတော့ရက်ဆိုင်ချင်းခံခဲ့ရသလိုရွေးကောက်ပွဲအနိုင်ရတဲ့သူ့ပါတီဦးဆောင်တဲ့ညွန်ပေါင်းအစိုးရဖွဲ့ပြီးသူဝင်ကြီးချုပ်ဖြစ်ရမယ်အရေးကလည်းပိတ်ပင်တားဆီးခံခဲ့ရတာပါ။ထိုင်းဘီရင်တော်ဝင်မိသားစုတွေနဲ့ပတ်သက်လို့ဝေဖန်လို့မရအောင်တင်းကျပ်ထားတဲ့ဥပဒေနဲ့စစ်တပ်ရဲ့စီးပွားရေးလုပ်ငန်းကြီးတွေရဲ့လက်ဝဲကြီးအုပ်ချေလဲမှုတွေကိုပြုပြင်ပြောင်းလဲဖို့အတွက် MFP ပါတီကတောင်းဆိုခဲ့ပြီးတဲ့နောက်အုပ်ချုပ်ရေးညွှန်မောင်းအဖွဲ့ကနေဖယ်ထုတ်ခံခဲ့ရတာလည်းဖြစ်ပါတယ်။လွှတ်တော်အမတ်တွေအနေနဲ့မီဒီယာကုမ္ပဏီတွေမှာအစုရှယ်ယာပိုင်ဆိုင်ခွင့်မရှိရဘူးလို့တားမြစ်ထားတဲ့ထိုင်းနိုင်ငံရဲ့ဥပဒေကိုဖိထားအနေနဲ့ကျွလွန်ခြင်းမရှိကြောင်းထိုင်းအခြေခံဥပဒေတရားရုံးကဆုံးဖြတ်ခဲ့တာပါ။ကွယ်လွန်သွားတဲ့သူဖခင်ရဲ့ ITV ရုပ်မြင်သံကြားအုပ်စုမှာပါဝင်နေတဲ့အစုရှယ်ယာတွေကိုဖိထားအနေနဲ့အမွေဆက်ခံခဲ့တယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့လည်းအမှုရင်ဆိုင်ခဲ့ရတာဖြစ်ပါရဲ့ရှင်။